နေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ကလေးပင်ငယ်ကိုဝင်ဆောင်မိခင်အွေအပါဝင်အရက်သား100ကျော်တေဆုံးနေပြီဖြစ်လို့နိုင်ငံသားတွေရဲ့လုံခြုံရေးအကာအကွယ်ပေးဖို့စစ်ကြောင့်ထိခိုက်ခဲ့သူတွေအတွက်တရားမျှတတဲ့စုံစမ်းဖော်ထုတ်အရေးယူမှုတွေကိုအစိုးရဘက်ကထိရောက်စွာဆောင်ရွက်ပေးဖို့ရခိုင်လွတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်ထိခိုက်နေနာခဲ့တဲ့စစ်ဘေးဒဏ်သင့်ပြည်သူတွေအတွက်တရားမျှတမှုရဖို့နိုင်ငံတော်ကိုယ်တိုင်ကနိနာသူတွေဘက်ကရက်တီတောင်းဆိုပေးပါလို့လည်းရခိုင်ကိုယ်စားလှယ်တွေကပြောပါတယ်မဆုမွန်ကဆက်သွယ်နေမြန်တင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားလာခဲ့တာနှစ်နဲ့ချီလာပြီဖြစ်ပါတယ်ဒီလိုမျိုးပြင်းထန်တဲ့တိုက်ပွဲတွေကြောင့်အသက်ဘေးလူပြီးတော့ပြေးခဲ့ရတဲ့စစ်ဘေးဆစ်ဆောင်ဒုက္ခတွေကလည်းတပိန်းကျော်ထိရှိလာနေပြီးစစ်ဘေးပြိပခါတွေအတွင်းမှာမတင်ငါမှုတွေနဲ့အပြန်အလှန်ဖမ်းဆီးနေတာတွေတရားစွဲဆိုထောက်ချနေတာတွေလည်းရှိပါတယ်ဒီတိုက်ပွဲတွေအတွင်းမှာအပြင်းနဲ့ပြည်သူတွေလာသားအရွယ်ကလေးငယ်လေးကနေအစာကိုဝင်စားမိခင်တွေအထိလက်နက်ထိမှန်လို့တေဆုံးခဲ့ရတဲ့အဖြစ်တွေနဲ့ဆူဆူဝါဝါလုံခြုံမှုမဲ့နေတဲ့အနေအထားဖြစ်နေတာပါကြေးရွာရက်ွက်တွေထဲမှာတော့ဒေသခံအာဏာပိုင်ရက်ွက်အုပ်ချုပ်ရေးမှုတွေကအသက်အမြင်ရှိပြီးလုံခြုံမှုမဲ့လာနေတဲ့အထိဖြစ်လာလို့ဒေသခံပြည်သူတွေရဲ့လုံခြုံရေးကလည်းစိုးရိမ်စရာအနေအထားဖြစ်နေတာပါစစ်ပွဲကြောင့်အတက်လူပြေးနေရတဲ့အချိန်မှာအခုလိုလက်နက်ထိမှန်တေဆုံးမှုတွေပါဇက်တိုက်ဖြစ်လာနေတဲ့အပေါ်ရခိုင်ပြည်နယ်အတွင်းကပြည်သူတွေအတွက်နိုင်ငံသားတို့အတွက်လုံခြုံတဲ့အကာအကွယ်ပေးပါလို့ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရကိုရခိုင်လွတ်တော်ကိုယ်စားလှယ်တွေကတောင်းဆိုပါတယ်အရက်သားထိခိုက်တေဆုံးနေပေမဲ့လို့ဖြစ်တဲ့သူကဘယ်သူဆိုတဲ့တရားခံလက်တယ်မပေါ်ဘဲဖြစ်နေရတဲ့အနေအထားအပေါ်မှာတော့ဖြစ်ဖြစ်နေတဲ့မြို့နယ်တစ်မြို့နယ်ဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးလာစောကအခုလိုပြောပါတယ
်နှစ်ဖက်လုံးကကိုယ့်ဘက်ကတစ်မျိုးပြောဒီဘက်ကတစ်မျိုးပြောဆိုတော့ကျွန်တော်တို့လည်းနှစ်ဖက်လုံးကြက်ပြောတာကြားတာတွေကိုကျွန်တော်လည်းဟိုဘာမှန်းလို့မသိတော့ဘူးဒါပေမဲ့ကျွန်တော်တို့စိတ်တော့မကောင်းဘူးခလေးလေးကြောက်ဝင်ကျော်ဝင်တော့ဘိုက်ပြင်တော့ရဆိုတာကြတော့အဲ့ဒါကိုတီးတီးကြကြသတင်းယူပြီးတော့အတီးပြုတ်နိုင်တဲ့အချက်လက်တွေကိုရနိုင်တဲ့ညီလန်းကတော့သွတ်တော်ဘက်ကတော့မရဘူးခင်ဗျာအလင်းနဲ့ကိုင်းနဲ့ဖွဲတိုက်တာကိုကျွန်တော်ထင်တာကတော့အစိုးရတော့သူ့လက်ဘာမှမဆိုင်လို့ပဲနေတယ်လို့ထင်တာပဲဥပဒေစိုးမိုးကြီးနဲ့ပတ်သက်ပြီးတော့လေဟိုအာဏာရှိနေပေါ့နော်အဲ့ဒီသားကိုဩဇာအာဏာရှိတဲ့အုပ်ချုပ်ရေးရန်တွေကဒီနယ်ဆိုလက်ဒီနယ်ဝန်ကြီးတွေပေါ့နော်ကက်ဘိနက်တွေကလည်းတာဝန်ယူပေးရမှာပေါ့အဲ့လိုမဟုတ်ဘဲနဲ့ဟိုလက်နဲ့ကင်ဖို့တပုံနေနဲ့တက်မတော်နဲ့တိုက်လေတိုက်ငါတို့နဲ့ဘာမှမဆိုင်ဘူးဆိုတော့ကိန်းပြူကတော့တိုက်ပြီးမှဖြစ်နေပြီရှင်လေအဲ့ဒါဒါကောင်းတဲ့လားလားမဟုတ်ဘူးကျွန်တော်တိုက်ပြီးရှင်ရလဲဟိုကဖီးယားဒီကဖီးယားတွေများတယ်ရှင်ပ
ါစစ်ပွဲတွေဆက်ပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့ရခိုင်စစ်ဘေးအတွင်းအရသာထိခိုက်တိုက်စုံမှုကအခုဆိုရင်တိုက်စုံသူက120ကျော်ထိဖြစ်နေပြီလို့ရခိုင်ကူညီကယ်ဆယ်ရေးအဖွဲ့ကစီရင်ထုတ်ပြန်ပါတယ်ဒီလိုမျိုးအပြစ်မဲ့တည်ဆုံးခဲ့ရတဲ့ပြည်သူတွေအတွက်တရားမျှတမှုရဖို့နိဒာဆုံးရှုံးမှုတွေအတွက်နိုင်ငံတော်ကိုယ်တိုင်တရားလိုလုပ်ပြီးနိဒာသူဘက်ကရည်တည်ပေးပါလို့ပြောလာသူကတော့ရခိုင်ပြည်နယ်ရန်ပြည့်မြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်မထုမီဖြစ်ပါတယ
်။အဓိကတော့ရှင်ဒီလိုမျိုးပြည်သူတွေဖြစ်ခဲ့နေတာပဲဆိုလို့ရှိရင်ဖြစ်ခဲ့နေတာလည်းမိသားစုကတော့ဒါအရိုးရိုးဟိုကျွန်တော်တို့ဥပဒေရဆိုလို့ရှိရင်ဒီကနေ့နားရတဲ့ဆက်ကနေပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီအခြေအနေကလက်ရှိအခြေအနေကနေပြီးတော့ဒီကနေ့နားတဲ့မိသားစုတုံးချင်းစီကနေပြီးတော့တရားစွဲဆိုဖို့ဒီနောက်ထပ်ကျွန်တော်တို့ပြည်သူတွေကနေပြီးတော့တတိမရှိနိုင်သေးဘူးရှင်။ဒီလိုမျိုးအခြေအနေမှာနေပြီးတော့ကျွန်တော်တို့ကဒီအပြစ်ခတ်ရဲ့ဆင်းရဲတို့၎င်းဒီအစိုးရအနေနဲ့ကြံ့မှုတွေဆောင်ရွက်ရပါမယ်။ပြည်သူတွေကဒါတွေကိုတကယ်တိခိုက်နေတဲ့သူကတိုင်ကြားပြီဆိုလို့ရှင်နိုင်ငံတော်ကတရားလိုအနေနဲ့ဆောင်ရွက်ပေးခြင်းသို့မဟုတ်ဒီတိခိုက်နေတဲ့ပြည်သူတွေကရက်တီချင်းကတပိုးပြီးတရားမျှတမှုရှိမယ်လို့ကျွန်မသုံးသပ်ပါတယ်ရှင်
တိုက်ပွဲတွေအတွင်းမှာအခုလိုရက်သားတိခိုက်တိဆုံးမှုဒီဖြစ်စဉ်တွေနဲ့ပတ်သက်လို့တရားမျှတမှုရဖို့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကစုံစမ်းဖော်ထုတ်အရေးယူပေးတယ်လို့လည်းမထုမေကလည်းအခုလိုသုံးသပ်ပါတယ်
ကျွန်တော်တို့အနေနဲ့ဒီ2019ခုကနေပြီးတော့ကျွန်တော်တို့အလီလီခံခံတောင်းဆိုပါတယ်ရှင်ဒီအစိုးရအနေနဲ့ကြောင်းဝင်ဖြန့်ဖြေးပြီးတော့ဒီတိုင်းရင်းသားလက်နက်ကိုင်များနဲ့ဒီတပ်မတော်ကြားထဲမှာအနေပြီးတော့ဒါကိုကြောင်းဝင်ပြီးတော့ဒါကိုပြိနိုင်ဖို့ဆွေးနွေးဖို့အပြစ်ခတ်ရက်စဲဖို့နောက်ဆုံးဘိုင်လက်ဆွဲသွားဖို့ဒါတွေကိုနေပြီးတော့ကျွန်တော်တို့အစိုးရကလှုပ်ဆောင်ပေးနိုင်ပါတယ်လှုပ်ဆောင်ပေးရမှာလည်းဖြစ်ပါတယ်ဒါကိုကျွန်တော်တို့အချိန်ချင်းပြောပြမယ်လေအစိုးရကနေပြီးတော့ဒါကိုနားမဝင်ပါဘူးတော့ခိုင်ပြင်းနေမှာနေပြီးတော့ဒီတပည့်မိခင်တွေတင်နေတယ်ပြည့်ကလေးတွေဆိုလို့ရှိရင်အပြည့်မဲ့ကလေးတွေဆိုလို့ရှိရင်ဒီတင်နေတဲ့ပြစ်ခံရတဲ့ ဒီစစ်ရဲ့တန်းဝင်ဖြစ်နေကြတယ်ဒါမျိုးပတ်သက်ပြီးတော့အစိုးရအနေနဲ့ဒီပုံမှန်နေပြီးတော့တောင်းဝန်တရအနေနဲ့နှစ်ဖက်လက်နက်ကိုင်နှစ်ဖက်စလုံးကိုနေပြီးတော့ကျွန်တော်မြန်မာတပ်မတော်ရှိနေတခန့်တပ်တော်ရှိနေဒါတွေကပန်ကြောဖို့ဒါအရေးကြီးဆိုတင်ခဲ့တယ်ပြည်အောင်ဖြစ်ပေါ်သွားတယ်ကျွန်တော်ရင်းခဲ့ပါတယ်အဲဒါကြောင့်လို့ကျွန်တော်တို့အနေနဲ့အင်မတန်ဆက်မကောင်းဖြစ်နေတယ်ဒီတိုင်းတော့အစိုးရကလက်ပတ်ကြည့်နေမယ်ဆိုလို့ရှိရင်ဒါကဆိုင်ကြီးနဲ့မာရဲမှမဖြစ်ပါဘူးတနင်္ဂနွေလုံးရဲ့အခြေအနေကအပြည်သူတွေအနေနဲ့နေပြီးတော့ဒီဒီလိုတိကျတဲ့အစိုးရပေါ်မှာအယုံကြည်အားနည်းလာနိုင်ပါလိမ့်ရှင
်ဒီကနေ့အထူးကိုတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေစဉ်ရခိုင်ပြည်နယ်ထဲမှာစစ်တပ်တင်ပြည်သူတွေမြေစာပင်ဖြစ်စီဖို့အများပြည်သူရှိနေတဲ့လူနေရပ်ကွက်ကြီးပါနေရာဒေသတွေအထိလက်နက်ကြီးတွေနဲ့မပစ်ခတ်ဖို့နောက်အပြန်အလှန်ဖမ်းဆီးထိန်းသိမ်းစစ်ဆေးမှုတွေကိုအငြင်းဆုံးရပ်တန့်ပြီးလက်ဖက်လက်နက်ကိုင်တပ်ဖွဲ့တွေကိုရခိုင်ဒေသခံပြည်အရက်ဖက်အဖွဲ့အစည်းတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်